စစ်တပ်ကနေအာဏာသိမ်းလိုက်တာ၈လနီးပါးရှိလာတဲ့အချိန်အထိနိုင်ငံတော်မှာတော့လျှက်တည့်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတချို့လည်းရှိနေပါတယ်။စကိုင်းတိုင်းကောလင်းမှာတော့ဒီကနေ့မနက်ပိုင်းစစ်ရေးဂိတ်တစ်ခုဘုံခွဲခံရပြီးတော့ဒူးရဲအုပ်တဦးနဲ့စစ်သားတဦးတည်ဆုံခဲ့ပါတယ်။ဒီလိုပြစ်ခတ်ပောက်ကွဲမှုတွေနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်။ဒီကနေ့ဩဂုတ်လ9ရက်နေ့မှာလဲရှစ်လေးလုံးရေတော်ဘုံ33နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မျိုးတချို့မှပြုလုပ်ခဲ့ပါတယ်။ရန်ကုန်မြို့မှာလဲဆရာနာရှင်စနစ်တိုက်ဖြတ်ရေးအထွေထွေဒပိတ်ကော်မတီ GSC ကနေဦးဆောင်ပြီးအလုံသမားတွေနဲ့ကျောင်းသားပြည်သူတွေပါဝင်တဲ့လျှက်တည့်ရဲ့ဆန္ဒပြမှုလုပ်ခဲ့ပါတယ်မပြီးဆုံးသေးတဲ့ရှင်လေးလုံးဘုရင်ဘုရားကြီးတို့အတူယုံဆိုတဲ့ခေါင်းစည်းဆရံနဲ့အချိန်တူဆန္ဒပြခဲ့ကြတာပါရန်ကုန်ကဆန္ဒပြပွဲမှာတော့ထိုင်းနိုင်ငံအလံကိုပါကိုက်ဆောင်ပြီးထိုင်းနိုင်ငံကအဖိနှိတ်ခံနေတဲ့အတူရပ်တည်ကြောင်း In solidarity with Thai Oprocks ဆိုတဲ့ဆရံကိုပါကိုက်ဆောင်ပြီးတော့ခြိတက်ခဲ့ကြတာဖြစ်ပါတယ်မန္တလေးမှာလည်းဆရနာရှင်စန့်ကျင်ရေးရှင်လေးလုံးရေတော်ဘုံ33နှစ်ပြည့်အချိန်မှလျှက်တည့်ရဲ့ဆန္ဒပြပွဲကြီးရှိခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာလဲတန်ခါတမကစီကျောင်းကအချိန်ခဏတာဆန္ဒပြခဲ့ပါတယ်ဆန္ဒပြပွဲတွေဟာဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တာကြောင့်ဆန္ဒပြလူငယ်တွေကိုရက်ွက်နေပြည်သူတွေကကူညီပေးကြပါလို့မြတောင်တပိတ်ခေါင်းဆောင်တူကတောင်းဆိုပါတယ
်ကျွန်တော်တို့ကဒီဆစ်ဆစ်လေးတော့ဘောနော်ဆန္ဒပြတဲ့အနေနဲ့ဘောနော်ဆစ်ဆစ်ဆစ်ကဟိုဒီကြီးဟိုဒီကြီးဟောင်းဘောနော်တစ်ဆက်တည်းမှာအပီးတောင်းဆိုရဲကောင်းမွန်တဲ့ကျွန်တော်တို့ဒီပိုင်းနဲ့မှာတော့လောက်စားကြည့်ကြရအောင်။ဟုတ်ကဲ့ပါကျွန်တော်တို့အကြီးစားကတော့ဒီဆန္ဒပြရတဲ့ဆိုတော့အပိုင်းကဏ္ဍရတဲ့ကျွန်တော်ဒီရှိရုံကြီးရဲ့တကယ်ကြီးပါတဲ့အစီပိုင်းအခက်ကဏ္ဍဒီမှာပါဝင်နေသေးပါပဲပေါ့နော်။အဲဒါကြောင့်မို့ကျွန်တော်တို့ဒီဆန္ဒပြနေတဲ့လူတွေတုံ့ပြန်ပြီးတော့တွေ့ရတဲ့ကျွန်တော်တို့ဒီဟိုစက်ကွက်မှာရှိတဲ့ဒီကြီးသူကြီးသားတွေကလည်းကျွန်တော်တို့ဟိုတွေ့စကြလည်းနဲ့သူကဟိုအောင်ပါဝင်ပြီးဖို့ပေါ့နော်။သူတို့ရဲ့တုံ့ပြန်ရေးတွေလည်းဒီကနေ့ဖောက်ဆောက်ပြီးတော့ဆိုတဲ့ကျွန်တော်တို့ချန်ပီယံမှာရကြဟုတ်ကဲ့
။စကိုင်းတိုင်းဒေသကြီးကောလင်းမြို့ကာကြီးကွင်းအမီကမြို့ဝင်ကျူသောစစ်စေးရေးချိန်မှာတော့ဒီမနက်9နာရီခွဲကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဘုံပောက်ကွဲမှုမှာဒူရဲအုပ်အောင်မျိုးတန်းနဲ့စစ်သားတဦးတေဆုံးပြီးတော့ရဲတဦးအပါဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျာ။မင
်္ဂလာပါ။ကာကြီးဝင်းဒီကိုဘုံနဲ့လာစုပါရဲ့ရဲတောကာကြီးဝင်းကြီးရဲတူရဲဘောရတရားရစီရင်ကတယောက်နဲ့ဒီတော့က
ပြန်မန္တလေးမြို့အောင်မြေသာဇာမြို့နယ်ကအမှတ်၈ရဲစခန်းဝင်းကိုလည်းဒီကနေ့နေ့လယ်ပိုင်းကလက်လုပ်ဘုံနဲ့ပြစ်ခတ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖယုံအနီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။စကိုင်းတိုင်းရင်းမြပင်မြို့နယ်ရှူကြနယ်ဆလင်းကြီးမြို့နယ်ကရွာပေါင်းစုံစုပေါင်းတပိတ်စီကြောင်းကဆီယနာရှင်စန့်ကြီးနဲ့ကြပြားဆရာခတ်တီကြာဆုံးခြင်း၃လပြည့်အထိမ်းအမှတ်ချီတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပြင်ကလေးဒဇယ်ဘုဒ္ဓမင်းရွှေဘိုမြိုင်နမောက်စတဲ့နိုင်ငံတော်ဝန်ကမြို့တွေမှာလည်းဆီယနာရှင်စန့်ကြီးဆန္ဒပြခဲ့ကြပါတယ်ရှင်